မန်းအင်ဂျင်နီယာဆက်သွယ်မေးမြန်းထားတာပါဆက်လက်ပြီးတော့မန်းလေးဆန္ဒပြပွဲသတင်းကိုတင်ဆက်ပေးပါမယ်ဒီသတင်းပေးပို့ချက်မှာတော့စက်တိုက်ပြင်းနေမှုတွေကတိုက်ပွဲနီးနားတွေကိုပြောင်းလဲသွားစေလိမ့်မယ်ဆိုတော့တပိတ်ကောင်းဆောင်တွေရဲ့သတိပေးပို့ချက်ကိုကြားကြမှာပါဒီမနက်ကလည်းပိုင်းမန်းလေးမြို့မှာဒီရက်ပိုင်းတည်းဆန္ဒပြတပိတ်စစ်ကြောင်းတွေကအရင်နေ့ကတည်းကပိုထွက်လာကြတယ်ဆိုပေမဲ့လည်းစစ်တပ်ကအာဏာသိမ်းရတာကိုအမြန်ပြန်မရုပ်သိမ်းပဲအကြမ်းဖက်တိုက်ခတ်နေနေနေဦးမယ်ဆိုရင်တော့လူလူအုပ်ဆောင်မှုပုံသဏ္ဍာန်ဟာတခြားနီးလန်းတွေဘက်ကိုတမျိုးတပုံပြောင်းလဲသွားနိုင်တယ်လို့ဆန္ဒပြလို့ရှာမှုဦးဆောင်တွေကပြောကြားလိုက်ပါတယ်ရန်ကုန်ပါဝင်တခြားဒေသကြီးတို့မှာပြည်သူကာကွယ်ရေးတပ်တွေဖွဲ့စည်းလိုက်ကြအောင်ကြီးညာချက်တွေထွက်ပေါ်လာနေချိန်မှာပဲမန်းလေးတပိတ်ကောင်းဆောင်တွေကအခုလိုပြောဆိုလိုက်ကြတာပါဒီအကြောင်းကိုကိုညဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ
်။ရန်ကုန်နဲ့မန္တလေးမှာစစ်ကောင်စီတပ်တွေကဒီရက်ပိုင်းနဲ့အကြမ်းဖက်ပစ်ခတ်နှိမ်နင်းတာတွေအနည်းငယ်ငြိမ်သက်နေတယ်လို့မြို့ကန်တွေကပြောပေမဲ့နေဘက်တချို့ဒေသတွေမှာစစ်တပ်ရဲ့ပစ်ခတ်မှုကြောင့်တေဆုံးမှုတွေရှိနေသေးဖြစ်ပါတယ်။မန္တလေးမြို့မှာတနင်္လာနေ့တုန်းကလမ်းမကြီးနဲ့လမ်းစုံလမ်းကွာတွေမှာလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲဆန္ဒပြတပိတ်စစ်ကြောင်းမျိုးစုံထွက်ခဲ့ကြတယ်လို့မန္တလေးတိုင်းတပိတ်ကောင်းဆောင်ဒေါက်တာတီစာဆန်းကပြောပါတယ
်လမ်းမတက်ကတပိတ်တွေကိုဟိုတနက်နဲ့ပြစ်တာဆက်တာကတော့တုံတရားပေါ့နော်နဲပါတရားတော့ထင်ရပါတယ်တို့လည်းရန်ကုန်လိုမနေ့လိုမျိုးကြီးတွေမှာနည်းနည်းနဲပါတာကျွန်တော်နေမျိုးတွေမှာဆိုရင်လုံရည်လေးပဲဖြစ်တယ်တို့ဘာလို့မနေ့ရဆိုရင်လည်းကျွန်တော်တို့စတိုင်းတိုင်းမြင်မှုမှာကျွန်တော်တို့တပိတ်ကိုဖြုတ်ခွဲနေတော့ပြည်သူတို့ကြားသွားရဲဆိုတာရှိတယ်တို့ကတို့ကအခုတော့တဲအားပိုးပြီးအာယုံဆိုင်ကြီးနေတယ်ဆိုကျွန်တော်တို့ဒီနေ့တို့ထောင်နှန်းလို့ဆောင်နှန်းလို့ရရှိတဲ့တပိတ်ခေါင်းဆောင်တွေစီဒီယန်လှူရှားသူတွေစီဒီယန်ထောက်ပံ့ကူညီတဲ့လူတွေရဲ့အိမ်တွေကိုဝင်ပြီးတော့ညာပိုင်းတွေမှာဖမ်းဆီးတယ်ဆိုတာမျိုးတွေပို့ပြီးတော့ကျွန်တော်တို့ပြည်လာရပါတယ်။တယ်စီဝင်စစ်တဲ့ဆိုတဲ့ပုံစံနဲ့ဝင်လာပြီးတော့ပေါ့နော်ရှားတယ်။နောက်ပို့ဆိုးတာတို့ရှားလာဖမ်းတဲ့လူကိုမတွေ့ရင်တွေ့တဲ့လူကိုတစားကန်ပုံစံမျိုးဖမ်းခေါ်သွားတယ်ဆိုတာမျိုးတွေအိမ်မှာရှိတဲ့တံမိုးရှိပစ္စည်းတွေအလုံးလူရဲ့လူဆောင်သွားတယ်ဆိုတဲ့အားမျိုးတွေပို့ပြီးတော့ဖြစ်လာတယ်
လုံးလုံးရေးချလာတဲ့အန်ရီရီကြားကပဲတနင်္လာနေ့နေ့လယ်ပိုင်းကဖြီတက်ဆန္ဒပြခဲ့ကြောင်းမန္တလေးအခြေစိုက်တက္ကသများတပိတ်စစ်ကြောင်းရဲ့ဥဆောင်သူတွေကအမည်မဖော်လိုတဲ့အမျိုးသမီးငယ်တူဦးကလည်းအခုလိုပြောပါတယ
်ကျွန်တော်တို့ဒီနေ့ဒီတကုန်းတိုင်းအပိုင်းမှာတပိတ်လုပ်ခဲ့ရပေါ့အဲ့မှာကျွန်တော်တို့ဒီစီလင်ကဝင်နေတဲ့အဲ့မှာစိတ်တုံနေတာကျွန်တော်တို့တပိတ်လုပ်တာလည်းတွေ့ရောသူတို့ကပြန်အတောင်ကြမ်းနေရှိရပြအဲ့တော့သူတို့တခုလောက်ကအရင်ကတည်းကအဲ့တော့တအားလေးအန်နေနေနိုင်ဒါနဲ့ထွက်လာတော့ကျွန်တော်တို့ကလည်းတနည်းမှမအားမစုံဘူးဆိုနေလိုက်ထွက်နေအောင်လို့ရှိနေပ
ြစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဖေဖော်ဝါရီနှောင်းပိုင်းကစလို့တစားစားနဲ့လူလူသားပြစ်ခတ်နှိမ်နင်းမှုတွေအရှိန်မြင့်တက်လာတာကြောင့်ပြည်သူတွေရဲ့ငြိမ်းချမ်းတဲ့လမ်းပေါ်ဆန္ဒပြပွဲတွေလည်းကျော်ကြလာခဲ့တာပါအခုတော့လမ်းပေါ်အင်းနဲ့အားနဲ့ပြန်ထွက်လာကြတဲ့တပိတ်စစ်ကြောင်းတွေကိုအကြမ်းဖက်ပြစ်ခတ်ဖြိုခွဲမှုတွေဆက်လုပ်လာအောင်မယ်ဆိုရင်မန္တလေးဆန္ဒပြပြည်သူတွေဘက်ကလည်းလူလူလှုပ်ရှားမှုပုံစံကိုအခြားနည်းလမ်းတွေဖြင့်ပြောင်းလဲကျင့်သုံးလာကြလိမ့်မယ်လို့မန္တလေးတပိတ်ခေါင်းဆောင်ဒေါက်တာတေစာဆန်းကသုံးသပ်ပါတယ
်ကျွန်တော်တို့ကဒီအာဏာရှင်စန့်ကြည့်ရေးမှာနှင်းချီဝါတစ်ခုတည်းကိုပဲကျွန်တော်တို့ကဟိုပုံအော့ပြလို့မရသေးဘူးဆိုပဲကျွန်တော်ကတော့မဆပါဘူးအဲ့တော့ကျွန်တော်ကြည့်ရတော့ဒီမန္တလေးတိုင်းပါဝင်ပေါ်နော်ဒီရာဒေတာအများစုမှာဒီပြည်သူ့ကာကွယ်ရေးတပ်တွေစုဖွဲ့နေတယ်ချိတ်ဆက်နေတယ်ပြင်ဆင်နေတယ်လို့ပဲကျွန်တော်အကြံဉာဏ်အလိုပဲသိရှိလာရတာပါခင်ဗျ။ဒါကြောင့်ကျွန်တော်တို့အခုဆိုရင်လည်းပို့ပြီးတော့ကျွန်တော်တို့အားရှိသွားကြတာပဲ။ကျွန်တော်တို့သွားကျင်တာကတော့ရှင်းပါတယ်ကျွန်တော်တို့ဒီစစ်မှန်တဲ့ Federal Democracy ပြည်ထောင်စုကိုကျွန်တော်တို့ရရှိကျင်တာဖြစ်တယ်။လက်ရှိဖန်ဆီးဆန်ထားတဲ့ကျွန်တော်တို့ခေါင်းဆောင်တွေအပါအဝင်ကြောင်းသားပြည်သူတွေအားလုံးအများဆုံးလွတ်မြောက်ဖို့အရေးကြီးပါတယ်။ဒါကြောင့်ကျွန်တော်တို့လူထုအနေနဲ့ကတော့ဒီတောင်းဆိုချက်တွေဟိုမရမရှိကျွန်တော်တို့เนาะအစွမ်းကုန်ဆက်လက်ပြီးတော့တိုက်ပွဲဝင်သွားကြမှာပဲဖြစ်ပါလိမ့်ခင်ဗ
ျအကြမ်းဖက်ပြည်နှိမ်မှုတွေများလွန်းရင်ပြည်သူတွေကသူတို့ထွက်ပေါက်အတွက်ဖြစ်နိုင်တဲ့နီးလန်းတွေကိုကင်ဆယ်လာကြမှာဖြစ်တယ်လို့မန္တလေးတာကသားများတပိတ်စစ်ကြောင်းရဲ့ဦးဆောင်သူကလည်းပြောပါတယ
်ကျွန်တော်တို့ကပေါ့เนาะဒီလူမှုတော်လှန်ရေးကဒါမတိသေးဘူးပေါ့ဗျာကျွန်တော်တို့ကနောက်တစ်ခါရှိနေသွားရအောင်မှာဆိုတော့ငင်းကျက်စွာတန်းတပြတဲ့ဒီငင်းကျက်စွာတော်လှန်ရေးကနေပြီးတော့အနောက်ကတော့လည်းယူကျွန်တော်တို့ကြားရတဲ့အချင်းတစ်ချင်းဆိုပါလဲကျွန်တော်ရောက်လာအောင်ပါဗျာအခုခါကျတော့ကျွန်တော်တို့ကတော့လေအရင်းသိမြင်သိတယ်လို့ကျွန်တော်တို့ကအဆုံးထိသွားမယ်လို့သွားမယ်ဆိုတဲ့စိတ်ကတော့ရှားထားလေဗျာဒါပြီးကျွန်တော်တို့ကဒီ energy ကနေပြီးတော့ဖွင့်ထားတဲ့ဒီ battery army ကိုကျွန်တော်တို့စောင့်အောင်လုပ်ဗျာ battery army ကတည်ပြုံမှုရှိပြီလားဒီကပ်ကိုတော့လုံလောက်ပြီလားဆိုတော့ကျွန်တော်ကစောင့်အောင်မှာအဲ့တော့အဲ့ဒီတိုင်းကာလအထိကျွန်တော်တို့ကဒီကျက်ပါတော်နိုင်ကြီးကိုအသက်မပြတ်လုပ်ဖို့ရှိပါတယ်တကယ်လို့လက်နက်ကန်ကောင်နဲ့ရင်းပါလေတမျိုးတစ်ခုဒီရင်းစက်တာတနာပြမယ်ကိစ္စတွေကလူအပ်လာနေသေးတယ်သူတို့ကပြောလာခြင်းနဲ့ကျွန်တော်တို့ကအဆုံးထိဆက်ဖို့ဒီကျွန်တော်တို့စိတ်ကူးရှိပါတယ်ဗျ
ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းအခုချိန်ထိစစ်တပ်ရဲ့အကြမ်းဖက်ပစ်ကတ်နှိမ်နင်းမှုအတွင်းရဲသားပြည်သူ980တန်းမှနည်းတည်ဆုံခဲ့ရပြီးဖမ်းဆီးခံရသူ3800ထက်မနည်းရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကစည်းရင်းပြုစုထားပါတယ်။နောက်ဆက်ကစစ်ကောင်စီကတော့ဒီစည်းရင်းမမှန်ဘူးလို့ငြင်းဆန်ထားပါတယ်ခင်ဗျာ။